အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူအရေအတွက် 7,300 ကျော်ရှိတဲ့အတွက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူဦးရေဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးလ်နိုင်ငံလောက်နီးနီးရှိလာပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာကူးစက်သူ 13,341 ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း 3.9 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယချမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 1,096 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 68,482 ယောက်ရှိသွားပြီဖြစ်တယ်လို့ဒီနေ့မှပြောပါတယ်။အိန္ဒိယမှာဗိုင်းရပ်စ်ကြောင့်သေဆုံးမှုနှုန်းက 1.9 ရာခိုင်နှုန်းရှိတာကြောင့်ကမ္ဘာတစ်ဝန်းသေဆုံးမှုနှုန်း 3.3 ရာခိုင်နှုန်းထက်ဆိုရင်အတော်လေးကိုနည်းတယ်လို့အာဏာပိုင်တွေကပြောပေမဲ့ကျွမ်းကျင်သူတွေကတော့တချို့ပြည်နယ်တွေဟာသေဆုံးမှုကိုလျှော့ပြီးဖော်ပြနေသလားလို့မေးခွန်းထုတ်နေကြပါတယ်။အိန္ဒိယမှာပြီးခဲ့တဲ့ဩဂတ်စ်လတလထဲမှာတည်းဗိုင်းရပ်စ်ကူးစက်ခံသူ2သန်းလောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်သက်ကြီးဆုံးရှုံးရေးကိဟာကအစောပိုင်းမှာ53ယောက်အပါအဝင်6ယောက်ထပ်တိုးပြီးတော့ဒီနေ့မှာစုစုပေါင်း59ယောက်တည်ဆုံးခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူစုစုပေါင်း939ယောက်ရှိသွားပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မဘုံမြို့မှာကူးစက်မှုတွေပြန့်နှံ့တာကတပ်ကြီးစောင့်ရှောက်ရေးဂေဟာတွေကိုအလင်းမြန်ကူးစက်ကုန်တာကြောင့်လူတွေရာနဲ့ချီတည်ဆုံးခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေဟာဖြည်းဖြည်းချင်းကျဆင်းလာနေပြီးဒီနေ့မှာကူးစက်သူ81ယောက်ရှိတယ်လို့ဗစ်တိုးရီးယားပြည်နယ်အာဏာပိုင်တွေကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကြောင့်အော့ကလန်ဆေးရုံမှာတက်နေတဲ့အသက်50ကျော်အမျိုးသားတူသေဆုံးသွားတဲ့အတွက်ဒါဟာ3လကျော်ကာလအတွင်းမှာပထမဆုံးသေဆုံးမှုဖြစ်ပါတယ်။နယူးဇီလန်မှာကူးစက်ခံသူ 1,900 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေါင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 198 ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။